မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ဥက္ကဋ္ဌဒေါံဆန်းစုကြည်ဟာမကြခင်ရခိုင်ပြည်နယ်ကိုမဲဆွယ်စီယုံရီခီးစဉ်ဖြစ်တွားရောက်ဖို့ရှိနေပါတယ်။ဒီအပေါ်မှာဒေသခံနိုင်ငံရေးအတိုင်းဝိုင်းရဲ့သဘောထားတွေဘလို့ရှိနေပါသလဲ။ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မေခါကအပြည့်အစုံကိုပြောပြမှာပါရှင
်။ရွေးကောက်ပွဲနီးလာတာနဲ့အမျှမဲဆွယ်စီယုံရီလုပ်ငန်းတွေအချိန်မြင့်လှုပ်ဆောင်လာနေတဲ့ NLD ပါတီဥက္ကဋ္ဌဒေါံဆန်းစုကြည်ဟာဒီသတင်းပတ်ထဲမှာပဲရခိုင်ပြည်နယ်ကိုတွားရောက်မှာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်းကမြို့တော်တော်များများကိုတွားရောက်ပြီးလူမှုနဲ့တွေ့ဆုံစကားပြောဖို့လဲစီစဉ်ထားတယ်လို့ NLD ပါတီဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးဝင်းထိန်ကအခုလိုပြောပြပါတယ်
။လက်ချောင်းနေလူများနဲ့ကြားမယ်ရောင်းရမယ်တန်တဲ့ကိုဒီကတ်နိုင်မှာတမန်ရလို့ရှိရင်တမန်ကမနာဘူးတန်တော့ကြားမယ်တမန်ကဟောပြောလဲလို့မယ်နင်းနေတဲ့ဖိုင်နဲ့ပြင်မယ်ဒီပြင်တမန်ကပြန်လာရရင်မယ်နောက်တော့တမန်ကတမန်ကဟောပြောလဲလို့မယ်ဒီဖက်မဲ့ကျင်းကလေးရောက်မယ်ကျင်းကလေးပြီးတော့ကွာရောက်မယ်ကွာလာရရရင်မယ်အဲ့ဒါလည်းကျင်းကိုကွာမှပြည့်ရရှိရပြလို့လို့ရှိရင်မတိုက်ရောက်ရမယ်မတိုက်ရောက်တမန်ကရောက်ပြီးရင်နောက်ပြောရောက်ပြီးရင်ရမယ်
ကောင်ဆန်းစုကြည်နေနဲ့တိုင်းရင်းသားနယ်မြေတွေအပါဝင်ရွေးကောက်ပွဲအတွက်စီယုံရီခီးထွက်နေတဲ့အပေါ်မှာတော့ဒေသခံနိုင်ငံရေးသမားတွေကြားဘဝင်မကျတဲ့သဘောထားတွေလည်းရှိနေကြပါဗျ။ရခိုင်အမျိုးသားပါတီကဒေါက်တာအေးမောင်ကတော့ပြည်တော်စုထူထောင်ဖို့တိုင်းရင်းသားတွေပါဝင်ဖို့လိုအပ်ကြောင်းတပါတီအာဏာအတွက်စီယုံမှုအပေါ်တိုင်းရင်းသားတွေဘက်ကယုံကြည်မှုအားနည်းလာနေပြီဖြစ်ကြောင်းကောင်ဆန်းစုကြည်ရဲ့မဲဆွေစီယုံမှုအပေါ်အခုလိုပြောပါဗျ။ဘု
ချင်းတမှုကဒီမိုကရေစီတို့တခုကြီးကပါဖွင့်လို့ဘုကျွန်တော်တို့ကတော့ခါဒီမှာချင်းကတဲ့ခါမှာခိုင်းကားရနေခါမိတ်လိုအပ်တဲ့မဟာမိတ်ပြုဖို့ဆိုတဲ့ကဏ္ဍနောက်ဆန်တော့ပါတယ်အဲ့တော့ဒီတိနေမှာဒီဘက်ကသူတို့စီယုံမှုပြီးသူတို့ဖြစ်လာကြလို့ရှင်ဒီအောင်စုအစိုးရဖြစ်နေတဲ့တော့ကျွန်တော်ရဲ့ပြည်ဥချေကဥပဒေပြင်ပြုနေတဲ့ဆိုတဲ့အကြောင်းဝေဝါတော်ဒီပါအကပါတကြီးဒီခုဖြစ်လာမယ့်ဒီအောင်စုဘက်တော်မှာဆက်နေတော့ရမှာကိုကျွန်တော်ဆိုရင်ပါတယ်ကျွန်တော်ကသူတို့အစိုးရကိုတိုင်တာမဟာမိတ်တွေနဲ့တော့ဒါအဲ့ဒီဦးဆောင်တဲ့ဒီမိုကရေစီပြည်ပြင်ပေါင်းရမှုအားပုဂ္ဂိုလ်တွေအစ်မနဲ့တောင်စုရတဲ့ပုဂ္ဂိုလ်တွေနဲ့ညီညီညွတ်ညွတ်လက်တွဲပြီးမှပါမစ်ပြီးမှဆွေးစည်းပြီးဆောင်ရှင်တယ်။တာကုံးတက်တဲ့အတိုင်းသာရှင်းလို့ NLD ကို message ပေးလို့ပါတယ်
။ကောင်ဆန်းစုကြည်ကတော့နိုင်ငံရေးအခြေအနေအရ NLD အနေနဲ့တခဲနဲ့အနိုင်ရဖို့လိုအပ်တဲ့အတွက်အင်တိုက်အားတိုင်းစီယုံရေးလှုပ်ဆောင်နေတာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။ရခိုင်မျိုးချစ်ပါတီဥက္ကဋ္ဌဦးမောင်မောင်စောကတော့ဒေါံဆန်းစုကြည်အနေနဲ့တိုင်းရင်းသားတွေရဲ့ထောက်ခံမှုတော့ရနိုင်မှာမဟုတ်ဘူးလို့အခုလိုပြောဆိုလိုက်ပါတယ
်။ဒေါံပါတီရဲ့ကြေကံကံပေးစေနာနဲ့ပတ်သက်ပြီးတော့အင်္ဂလိပ်ပါတီအနေနဲ့ခြေခြေတုတ်တုတ်ဘာမှပြောစရာမရှိပါဘူး။သူထောက်ခံနေတာကသူ့ရဲ့ပါတီဝင်တွေကလဲပြီးတော့ပြည်သူတွေမရှိဘူးခင်ဗျာ။ဒေါ်ဆန်းစုကြည်ရဲ့ရည်ကြည်မှုဟာဒီမိုကရေစီပေါ်မှာအဓိကကျေခံတယ်။တိုင်းရင်းသားပြည်သူတွေပေါ်မှာအဓိကအချင်းမခံဘူးလို့ပြောတယ်။ပြောလို့ဆိုဒီ2019ခုနှစ်ကရခိုင်ကကလားပြည်ထနာကြည့်တဲ့အခါလဲသူကရခိုင်ဘက်ကရည်ကြည်တယ်မပြောဘဲကလားဘက်ကရည်ကြည်ပြီးပြောနေတယ်။အော်ကျန်ပက်ကပြည်ရေးစစ်တွေပတ်သက်ပြီးတော့လေသူတခါမှပြည်သူ့ခေါင်းဆောင်ကြောင်းနဲ့တခါမှဝင်မပြောဘူးပြည်ရေးစစ်ဝင်ဆောင်မှုဟာဒီမိုကရေစီကကိုယ့်ရဲ့တိုင်းရင်းသားပြည်သူတွေကိုပဲဒီကစစ်ဝင်ကြတယ်လို့ပြောချင်တာ
ရခိုင်ပြည်နယ်ခရီးစဉ်တစိ့တပိုင်းအဖြစ်ဒေါအောင်ဆန်းစုကြည်ဝင်ရောက်မဲ့ခွားမြို့နယ်က NLD ပါတီတိုင်းလွတ်တော်ကိုယ်စားလှယ်လောင်ဦးညီပူကတော့လူထုအနေနဲ့ခရီးစဉ်အတွက်စိတ်အားထက်သန်နေကြတယ်လို့ခုလိုပြောပါတယ
်။အဲဒီခရီးစဉ်နဲ့ပတ်သက်လို့အချိန်ကြီးတွေ့ရမှုပါညာဆိုတဲ့ဟာကတော့အခုချိန်ကြီးတော့သိပြီးတော့မတွေ့ရသေးပါဘူး။နည်းနည်းပါးပါးအတန်လေးရပါလေးတွေတော့သက်တာပဲရှိပါတယ်။ဒါပေမဲ့ဆက်ပြောပြောလို့ကျွန်တော်တို့ကတော့တတ်နိုင်နေမရဒီကျေးဇူးရေးကိစ္စတွေလုံခြုံရေးကိစ္စတွေညနေအလိုက်ရောနောက်ဆုံးဓာရီအထိပါဒါတွေလုပ်ဖို့ကိုကျွန်တော်ညွှန်ကြားထားပါတယ်
ဒေါံဆန်းစုကြည်ရဲ့ရခိုင်ခီးစဉ်ဟာ3ရက်ကြာမြင့်မှာဖြစ်ပြီးရခိုင်ကနေတဆင့်အေယာဝတီတိုင်းကိုပါကားနဲ့ဆက်လက်ခီးဆက်မှာပါဒီရခိုင်ခီးစဉ်ဟာ2002ခုနှစ်နေအကြေကျုံးမှာလွတ်မြောက်ပြီးရခိုင်ဒေသကို73နှစ်အတွင်းပထမဦးဆုံးအကြိမ်တွားရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်ဒီခီးစဉ်အပြီးအောက်တိုဘာ2021မှာရှမ်းပြည်နယ်ကျိုင်းတုံမြို့ကိုဒေါံဆန်းစုကြည်ဟာမဲဆွယ်ရေးခီးစဉ်ဆက်လက်ထွက်ခွာမှာဖြစ်ပါတယ်ရှင်